ဣသရေလနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်၅ချိန်မြောက်တပ်တန်းဆက်လက်တာဝန်ထမ်းဆောင်နိုင်မဲ့လာလာတွေပြီးခဲ့တဲ့လကရှိခဲ့ပေမဲ့လို့လဲဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဝုအနေနဲ့အစိုးရတရက်မဖွင့်နိုင်ဖြစ်နေတာနဲ့အတူတနင်္လာနေ့မှာတော့ဣသရေလအနေနဲ့လွှတ်တော်ရွေးကောက်ပွဲသစ်တရက်ကျင်းပရဖို့ပို့ပြီးတော့နှီးဆက်လာနေပါတယ်။လွှတ်တော်ကိုဖျက်သိမ်းဖို့ပနာမအဆိုပြုချက်ကိုဣသရေလပါလီမန်ကအတည်ပြုလိုက်ပြီးလာမယ့်ဗုဒ္ဓဟူးနေ့မှာမဲခွဲမှုမှာဒုတိယအကြိမ်ထပ်ပြီးအတည်ပြုလိုက်မယ်ဆိုရင်တော့ဣသရေလမှာရွေးကောက်ပွဲအစ်ကိုမဖြစ်မနေကျင်းပရတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်နေတန်ယာဟုရဲ့အာနာယလီကွတ်ပါတီကအမတ်120ရှိတဲ့လွှတ်တော်မှာအမတ်နေရာ55နေရာအနိုင်ရတဲ့အဖွဲ့ဖြစ်လာခဲ့ပေမဲ့လည်းပါတီငယ်လေးတွေရဲ့မဟာမိတ်အဖွဲ့ကလွှတ်တော်ထဲမှာအမတ်65နေရာနဲ့အများစုကိုထိန်းချုပ်မဲ့အနေအထားရှိနေတာပါ။ဝန်ကြီးချုပ်အနေနဲ့ညွန်ပေါင်းဖွဲ့နိုင်မဲ့အလားအလာကလည်းပြိုင်ဘက်ဖြစ်လိုက်မဟာမိတ်ဖြစ်လိုက်ဖြစ်နေတဲ့ကာကွယ်ဝန်ကြီးဟောင်းအဗီဒါလီဗာမန်ကြောင့်အထမမြောက်ဖြစ်ခဲ့ပါတယ်။ဣသရေလစစ်တပ်မှာအထရာအော်သိုဒေါ့လူငယ်အမျိုးသားတွေကိုတခြားဂျူးအမျိုးသားတွေနီးတူစစ်မှုထမ်းဆင်းသွင်းဖို့ဥပဒေသစ်မှာပြဋ္ဌာန်းပေးဖို့လီဗာမန်ကတောင်းဆိုထားတာဖြစ်ပြီးတစ်ဖက်မှာလည်းဝန်ကြီးချုပ်ရဲ့မဟာမိတ်အထရာအော်သိုဒေါ့တွေကတော့အခုလက်ရှိပြဋ္ဌာန်းထားတဲ့အတိုင်းစစ်မှုထမ်းဆင်းသွင်းမှုကင်းလွတ်ခွင့်ကိုဆက်ပြီးတော့ရှိစေချင်တာဖြစ်ပါတယ်။ဝန်ကြီးချုပ်နေတန်ယာဟုကတော့ကုန်ကျစရိတ်ကြီးပြီးအလဟတဖြစ်မဲ့ရွေးကောက်ပွဲတွေလို့ပြောဆိုပြီးဒီကိစ္စတွေကိုရှောင်ရှားနိုင်ဖို့အတွက်တခြားအကျိုးစီးပွားတွေအတွက်နိုင်ငံကောင်စားရေးရှေ့ရှုကြဖို့အလားအလာရှိတဲ့ညွန်ပေါင်းမိတ်ဖက်တွေကိုတိုက်တွန်းနေပါတယ်ရှင်။